ာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကကြားပြင်းနယ်လိုက်ကော်တက္ကသိုလ်မှာမြန်မာစာအထူးပြုနဲ့တက်ရောက်နေပြီးတော့တစ်ချိန်တည်းမှာပဲလိုက်ကော်မျိုးက Level Up Academy မှာ Community Development ဘာသာရပ်ကိုလေ့လာခဲ့တဲ့ကရင်နီတိုင်းရင်းသားလေးခူးဖရီးရဲ့ဟာအသက်22နှစ်အရွယ်မှာလူငယ် Academy College Youth Academy College ကိုတည်ထောင်သူကျောင်းအုပ်တယောက်ဖြစ်လာခဲ့ပါတယ်။2023ခုနှစ်ဇန်နဝါရီလမှာစပြီးတော့ဖွင့်လှစ်ခဲ့တဲ့လူငယ် Academy College YAC ဟာကြားပြင်းတဲ့နေရာမှာရှိနေပါတယ်။အခုချိန်မှာကျောင်းအိတ်ကျောင်းသားနေထိုင်တဲ့ကျောင်းသား60ကျော်ကိုသင်ကြားပေးနေတဲ့ဒီ College လေးဟာကြားပြင်းတဲ့ကလူငယ်လေးတွေစုပေါင်းစတင်ခဲ့တဲ့3လသင်တန်းလေးကနေသတိတည်ခဲ့တာဖြစ်ပါတယ်။
အဲကျွန်တော်တို့ DYC မစတင်ခင်မှာဆိုရင်ဘောနော်ဒီတော်လိုင်းရင်ကာလလည်းဖြစ်နေတာတကြောင်ရဲ့တစ်ဖက်မှာလည်း COVID-19 ကလည်းမပြီးသေးတာတကြောင်ပေါ့လေဆိုတော့အဲဒီမှာအဲကျောင်းနေအရွယ်ကလေးတွေလူငယ်တွေတော်တော်များများအဲဒီကျောင်းတက်ဖို့ပေါ့နော်သူတို့ရင်နာခဲ့ရတဲ့အခြေအနေနဲ့ကျွန်တော်တို့ကြုံတွေ့ခဲ့ရတယ်အဲဒီမှာအများအပြည့်တွေ့ရတာကဒါလူငယ်အပိုင်းတွေပေါ့နော်ကျောင်းနေအရွယ်လူငယ်တွေဆိုရင်ဒါသူတို့ကျောင်းမတက်တော့မင်းလင်လွင့်နေတာမျိုးအများကြီးတွေ့ရတယ်။အဲဒီကနေပြီးတော့ကျွန်တော်တို့ volunteer တွေဖွဲ့တယ်။သက်ဆိုင်ရာဆရာဆရာမတွေနဲ့ပူးပေါင်းပြီးတော့ဗောနော်။အဲဒီကျောင်းသားကျောင်းသူတွေကျောင်းပြတဲ့နယ်ဖို့ကျွန်တော်တို့စီစဉ်ခဲ့ကြရပေါ့လေ။အဲလူငယ်တွေအတွက်ကိုကျွန်တော်တို့ဒီ3လ program course တစ်ခုကျွန်တော်တို့ရန်ခဲ့ကြရပေါ့။အ
ဲ့ဒီ3လသင်တန်းလေးကနေဘာတွေဆက်လုပ်ဖို့လိုအပ်လာတယ်လဲဆိုတာသူတို့တွေ့ခဲ့ကြပါတယ်။အဲ့နောက်2နှစ်သင်တန်းတက်ပြီးတော့ diploma ပေးမယ်လူငယ်အကယ်ဒမီကောလိပ်ဖွင့်ဖို့စိတ်ကူးရခဲ့တယ်လို့ခူးဖရိရေကပြောပါတယ
်ဒီကျောင်းမှာလာကျွမ်းကြတဲ့အကျောင်းသားကျောင်းသူတော်များတွေက local organization နေနဲ့သူတို့ချစ်ဆက်ပြီးလှုပ်လှုပ်နေရယ်ပြီးဒီ NGO INGO ပြီး DCSO တွေအစားဖြစ်ပေါ့နော်တွားနေကြကျွန်တော်တွေ့ရတယ်အဲ့ဒီထဲနေပြီးတော့ဒီဆရာခန်းတို့လာတော့ဒါသူတို့ဒီ scholarship program ဆက်သွားတာမျိုးရှိတယ်ပြီးဒီ border area တွေမှာဆိုကျန်တဲ့ဒီ university college တွေကိုဆက်ပြီးတော့ join တာမျိုးကျွန်တော်တွေ့ရတယ်ပေါ့နော်တစ်ဖက်မှာ40ခန်းကျော်လောက်ကလူငယ်တွေကဒါအင်းအမြင်ပြင်ပါပဲပေါ့နော်ဒီတိုင်းပဲသူတို့အရင်ဆုံးကဒုံကြီးနေခဲ့တဲ့တိုင်းပဲပြင်ပြီးနေခဲ့ကြတာမျိုးတွေ့ရတယ်။အဲ့တော့ဒီအရာနေနဲ့ကျွန်တော်စဉ်းစားစရာတစ်ခုဖြစ်လာခဲ့တယ်
။အဲ့လိုစဉ်းစားမိပြီးတဲ့နောက်ခူးဖရေရတို့ဟာအချက်အလက်စရင်းတွေကောက်ကျောင်းသားတွေရှိရာကိုအိမ်တိုင်းရာရောက်သွားပြီးတော့ကျောင်းသားတွေဘာလိုအပ်တာလဲဘာလိုချင်တာလဲဆိုတာတွေကိုစကားပြောမေးမြန်းခဲ့ကြရပါတယ်။
ဒါကနေပြရလာတဲ့ data တွေကျွန်တော်တွေ analyze လုပ်ပြီးတော့ဘောနောကျွန်တော်တို့ဒီလူငယ်တွေအတွက်ဘာလုပ်ပေးနိုင်မလဲပေါ့ဆိုတဲ့ပုံမှန်မူတည်ပြီးတော့ကျွန်တော် DYC ကြောင်းဖွင့်ခဲ့တယ်။ပြီးတော့ DYC ကလည်းဒါဒီလူငယ်တွေအတွက်ပေါ့နော်တစ်ဖက်တစ်လမ်းကနေပြီးတော့ပြည်ရဲ့အခွင့်အရေးတွေကိုပြန်လည်ပြီးတော့ဝင်ကပေးနိုင်တဲ့ college ကြောင်းတစ်ခုဖြစ်လာခဲ့ရဆိုတာကိုလည်းထပ်ပြီးတော့ပြောပြချင်ပါတယ်။
YAC ကျောင်းမှာကီယင်နီစာပေနဲ့သမိုင်းအင်္ဂလိပ်စာကွန်ပျူတာသုတေသနလူမှုသိပ္ပံစီးပွားခေါင်းဆောင်မှုဘာသာရပ်တွေနဲ့ပညာသင်ဆုအတွက်ပြင်ဆင်မှုအပိုင်းတွေကိုသင်ကြားပေးတယ်လို့ဆိုပါတယ်ခုဆိုရင်ဒီကောလိပ်ကလေးကိုဖွင့်တာတစ်နှစ်ခွဲရှိလာပါပြီဒီကောလိပ်ကနှစ်နှစ်တည်နှံပြီးတဲ့ကျောင်းသားတွေဟာသူတို့ဆက်သွားရမယ့်လမ်းကိုအခုကတည်းကစဉ်းစားရွေးချယ်နေကြပါပြီ
ဒါဒီ academy ကြောက်ပြီးသွားတဲ့တချို့လူမျိုးဆိုတော့သူတို့ဒီ scholarship program တွေသူတို့ဆက်သွားဖို့ရှိတယ်။ဆိုတော့ကျွန်တော်တို့ကသူတို့အတွက်လည်းအများကြီး preparation တွေပြုလုပ်ပြီးနေတာမျိုးရှိဘူးเนาะ။တချို့တော့လူမျိုးတွေကလည်းသူတို့ရဲ့ဒီ academic organization တွေကိုပြင်ပြီးကူဖို့အတွက်သွားမဲ့လူတွေရှိသလိုဒီသင်ကြားရေးအပိုင်းတွေမှာပေါ့နော်ဒီလို higher school education program တွေဖွင့်တဲ့ကျောင်းတွေမှာဖြစ်ဖြစ် basic education ကျောင်းတွေမှာဖြစ်ဖြစ်ပေါ့နော်သူတို့ပြင်လည်ပြီးတော့သင်ကြားရေးဆက်ဆံမှနေလည်းပြင်လည်ပြီးတော့ကူညီပေးဖို့ကျွန်တော်တို့ဒီမှာကလေးကသူတွေကအများကြီး train ထားပေးရမျိုးရှိပေါ့
အာနာရှင်တော်လှန်ရေးပြီးသွားရင်လေ YAC เจ้าကဆက်ရှိနေမှာပဲလို့ခူဖရေရေကပြောပါတယ်ဒီเจ้าကထွက်တာနဲ့เจ้าသားတွေဟာသင်ကြားရေးပိုင်းဥဆောင်မှုအပိုင်းတွေမှာပြန်လည်နေရာရပြီးတော့ပြည်သူတွေနဲ့အတူပြန်ပြီးရပ်တည်နိုင်ဖို့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးပြည်သူကိုကူညီနိုင်ဖို့အတွက်ဆက်ပြီးတော့ကိုယ်စွမ်းညံစွမ်းရှိသလောက်ကြိုးစားသွားမှာဖြစ်တယ်လို့လူငယ်အကယ်ဒမီရဲ့ကျောင်းအုပ်လူငယ်လေးကပြောပါတယ်အနာဂတ်အတွက်လိုအပ်မဲ့ထင်တာတွေကိုပြင်ဆင်လုပ်ကိုင်နေပေမဲ့အခုအချိန်မှာအရေးအကြီးဆုံးကတော့တော်လှန်ရေးအောင်မြင်ဖို့ဖြစ်တယ်လို့ခူးဖရေရေကအလေးအနက်ပြောခဲ့ပါတယ်ရှင
်ဒီတော်လှန်ရေးမှာပါဝင်နေကြတဲ့အဖက်ဖက်အရင်ရမှရှိတဲ့မိဘပြည်သူညီကောင်မအယောက်ဇီတိုင်းကိုပြောချင်တာကတော့ဒီတော်လှန်ရေး ဒီတော့လည်းရင်တိုင်းအားတိုင်းပါဝင်ပြီးချက်ဖို့ညီတော်ရဲ့ခင်ချင်တယ်ဒီချက်ပို့ပြီးတော့စီလုံးနဲ့ဘောနော်အဲရဲ့ဝင်နေကိုကျွန်တော်တို့ဖန်တီးနေပေါ့နော်ကျွန်တော်တို့ငင်းချင်ကြီးကိုဖော်ဆောင်ချက်ဖို့တိုက်တူလို့